ပါလာဇန်းကနေ၈နှစ်ဖေဖော်ဝါရီလကုန်အထိ၅လကြာအပြစ်ကရစင်းမယ်လို့စစ်ကောင်စီကစက်တင်ဘာလ29ရက်နေ့ကကြေညာပါတယ်။ဒါပေမဲ့စစ်ကောင်စီရဲ့လုံခြုံရေးနဲ့အုပ်ချုပ်ရေးရန်တရားတွေကိုထိပါလာရင်တော့ပြန်တိုက်ရမယ်လို့ဆိုပါတယ်။အကြတဲ့ဖြစ်လာပြီဆိုတာကိုတက်ပြပြတာဖြစ်ပါတယ်။အရင်ကလည်းတဖွဲ့နဲ့အပြစ်ရပြီးအခြားတဖွဲ့ကိုထိုးစစ်ဆင်လေးရှိပါတယ်။စစ်တပ်ရဲ့အပြစ်ရပြစ်ရကြောင့်ခွဲထွက်တဲ့အုပ်စုတွေပေါ်ပေါက်လာသလိုစစ်စင်ရေးနဲ့ပတ်သက်တဲ့သဘောထားအမြင်အမျိုးမျိုးကိုလည်းဖြစ်ပေါ်စေပါတယ်။ရှစ်လေးလုံးအရေးတော်ပုံကြောင့်ရေးရင်သွားတဲ့စစ်တပ်ဟာ1989နဲ့1995အကြာမှာလက်နက်ကင်အဖွဲ့20ကျော်နဲ့အပြစ်ရသဘောတူချက်ရယူပါတယ်။အပြစ်ရအဖွဲ့တွေကိုလက်နက်ကင်ဆောင်ခွင့်နဲ့စီးပွားရေးလက်ခွင့်ပေးတဲ့အတွက်စီအစိုးရအတော်ကြီးအသက်ရှူချောင်သွားပါတယ်ဒါပေမဲ့ရှမ်းပြည်နယ်နဲ့ကချင်ပြည်နယ်မှာအပြစ်ရသဘောတူညီချက်တွေရယူပြီးကရင်ပြည်နယ်မှာမရယူနိုင်ခဲ့တာဟာ KNU ကရင်အမျိုးသားအဖွဲ့ကိုအကြတဲ့ဖြစ်စီပါတယ်အဲ့ဒီအချိန်ကစပြီးအပြစ်ရဗျူဟာနဲ့ပတ်သက်ပြီး KNU ခေါင်းဆောင်ပိုင်းမှာသဘောထားကွဲလွဲလာပါတယ
်စီအစိုးရကအပြစ်ရဖို့ကမ်းလှမ်းတာကိုလက်ခံကျင်သူနဲ့လက်မခံကျင်သူဆိုပြီး KNU အဖွဲ့ထဲမှာအမြင်နှမျိုးကွဲပြားသွားပါတယ်။ဒါပေမဲ့ခေါင်းဆောင်ပိုင်းကတော့လက်မခံဖို့ဆုံးဖြတ်ပါတယ်။ဒီတော့တွင်ဗုဒ္ဓဘာသာဝင်ကရင်စစ်တီတစုက KNU ကခွဲထွက်ပြီး DKBA ခေါ်ကရင်ဗုဒ္ဓဘာသာတပ်မတော်တည်ထောင်ပါတယ်။ KNU လက်အောက်ခံလက်နက်ကိုင်3000ပါဝင်ကြောင်းသိရပါတယ်။စစ်အစိုးရက DKBA ခွဲထွက်အဖွဲ့ကိုစီယုံတင်းတင်းပြီး KNU ကိုတိုက်ခတ်ရမှာအသုံးပြုလာပါတယ်။ကချင်နဲ့ရှမ်းပြည်နယ်မှာအပြစ်ရနိုင်တဲ့အတွက်စစ်အင်အားပူကောင်းလာတဲ့တပ်မတော်ဟာ DKBA ရဲ့အကူအညီနဲ့ထိုးစစ်ဆင်နိုင်တဲ့အခါ1995မှာမန်နယ်ပလော့ KNU ဌာနချုပ်ကြာဆုံးသွားပါတယ်။အဲ့ဒီနောက်ပိုင်းမှာ KNU ကခွဲထွက်တဲ့လက်နက်ကိုင်အဖွဲ့တွေပေါ်ထွက်လာပါတော့တယ
်။ KNU အဖွဲ့ကချုပ်ကိုင်တဲ့နေမြေကြီးမြောင်းသွားတာနဲ့အတူနေဆက်ကုံတွေရေးကရတဲ့ဝင်ငွေလည်းကျဆင်းသွားပါတယ်။အရင်တရင်ခုနှစ်ရင်ဟာကိုနိကိုဟာနဲ့ရက်တည်ပြီးမဲ့ဌာနချုပ်ရဲ့ဥဆောင်မှုကိုခံယူတဲ့အတွက်အထက်အလျောက်စုစည်းမှုရှိကြပါတယ်။ဒါကြောင့်မေနာပလော့ဌာနချုပ်ကြာဆုံးသွားတာဟာကရင်တွန်လိုင်းရဲ့စုစည်းမှုကိုအများကြီးထိခိုက်စေပါတယ်။1998မှာအပြစ်ရတဲ့ KNU တော်ဝင်ကြီးဖရိုးအောင်ဆန်းဟာ2010ရွေးကောက်ပွဲမှာကျက်ဖို့အမတ်ဖြစ်လာပါတယ်။တရားတရားခန့်ရှိတဲ့တန်တော်ငင်းချင်းအဖွဲ့ဟာ1998မှာအပြစ်ရသဘောတူချက်ရယူပါတယ် DKBA ကတော့2010မှာနေကြာဆောင်တန့်ဖြစ်လာပါတယ်တမဟာခုနှစ်တရင်ဘူးဘူချုပ်ထိန်မောင်ကလည်းနောက်လိုက်900နဲ့အတူ2009မှာအပြစ်ရပါတယ
် KNU အဖွဲ့ဩဇာအာဏာအရှင်ဝါကြာဆင်းနေခြင်း2006မှာဘူချုပ်ကြီးစောဖို့များကွဲလွန်သွားပါတယ်ဘူချုပ်များဟာဘူချုပ်ကံမှုရ KNU ကိုထိန်းချုပ်ခဲ့ပါတယ်ဒါပေမဲ့ KNU ဌာနချုပ်ဟာနေမည်ခုနှစ်ခုမှအခြေစိုက်တဲ့တိုင်ရင်ခုနှစ်ရင်အပေါ်မှီခိုနေရပါလေ။ထိန်းချုပ်ထားတဲ့နေမည်ကိုလိုက်ပြီး KNU တိုင်ရင်တွေမှာစီးပွားရေးစည်ရေးအင်အားအနည်းနဲ့အများကွာခြားကြပါလေ။ဥပမာတပ်မဟာ6နဲ့9နေမည်ဟာဘူဟုကိုအများဆုံးထောက်ပံ့နိုင်ပါလေ။ဒါပေမဲ့ KNU ဌာနချုပ်ကြားဆုံးသွားချိန်နဲ့အပြစ်ရဖို့ကမ်းလှမ်းချိန်မှာအပြစ်ရပြီးစီးပွားရေးလှုပ်ချင်လို့ခွဲထွက်တဲ့တပ်ဖွဲ့တွေပေါ်လာပါလေ။အရင်တုန်းကတပ်ဖွဲ့တွေသာရှိခဲ့တဲ့ KNU ဟာအပွဲကွဲတွေနဲ့ရှင်ပြန်ရတော့မဲ့အခြေအနေနဲ့ရင်ဆိုင်လာရပါတယ
်။တစ်ဖက်ကအပြည့်ရဗျူဟာနဲ့စီယုံတင်တွင်ပြီးတစ်ဖက်ကစစ်စင်ရေးလုပ်တဲ့အတွက် KNU အဖွဲ့မှာမထိတ်နိုင်မသိမ့်နိုင်ဖြစ်သွားရပုံတွေကိုကိုယ်တိုင်ကွင်းစင်းလေ့လာခဲ့သူဗြိတိန်နိုင်ငံစာရေးတက္ကသိုလ်ကတိကဒေါက်တာဒေးဗစ်ဘရန်နာက Inside the Current Insurgency ဆိုတဲ့စာရမ်းမှာအသေးစိတ်တင်ပြထားပါတယ်။အပြည့်ရလမ်းစဉ်ကို KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးမူတူစေဖောနဲ့တပ်ဖွဲ့အကြီးအကဲဗိုလ်ချုပ်စောဂျော်နီခေါင်းဆောင်နဲ့အုပ်စုကထောက်ခံကြပါတယ်။အပြည့်ရပြည်စည်းဝေးလုပ်ငန်းတွေနဲ့ KNU ကိုပြန်လည်အားဖြင့်ပဲရည်ရွယ်ချက်ဖြစ်ပါလေ။ KNU ဒုဥက္ကဋ္ဌနော်ဇီပူလာစိန်နဲ့တွဲဖက်အတွင်းရင်မှုဖတို့သော့တိဘွယ်နဲ့တမဟာငါတရဲမှုဒုဗိုလ်ချုပ်ကြီးဗောချော်ဟဲရုအဖွဲ့ကတော့အပြည့်ရပြည်စည်းဝေးလုပ်မဲ့လမ်းစဉ်ကိုအယုံကြည်မရှိကြပါဘူး။အငင်းပွားစရာဖြစ်နေပေမဲ့2010ဇန်နဝါရီလမှာ KNU နဲ့ဦးသိန်းစိန်အစိုးရအပြစ်ရစာချုပ်လက်မှတ်တိုးကြပါတယ်။ဒါကြောင့် KNU ထဲမှာအပြစ်ရတာကိုလက်ခံသူနဲ့ Lemakan Luso be also Nasushi Labare. Can you tap on a second seat that we machagana? That were pitcher there to a Pia Sajo, Pepe Vilo, you saw to see the loo, Napia Pulo, you saw to Lessivare. Sitae, a Pia Prieha, Lemakan Tolanevo, so is a walk to see what it is.